မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နေ့အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေစိုးစိုးဝါးဝါးကြုံရရကြောင်းပြည်ထောင်နိုင်ငံအခြေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကပြောပါတယ်အရသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေလိုလုပ်ရက်တွေကိုဖုံးကွယ်ဖို့သတင်းသမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောင်ရှင်းဖြစ်တဲ့အထိပါကျူးလွန်မှုတွေရှိတယ်လို့လည်းစစ်အာဏာသိမ်းမှုနှစ်ပတ်လည်ဖြစ်အင်္ဂါနေ့ကသတင်းထုတ်ပြန်ရမှာဖော်ပြခဲ့တာပါပြည်ထောင်နေဒီဇင်ဘာလတဲ့ရန်ကုန်မြို့မှာလူညွန်းတပ်ဖွဲ့တွေဖမ်းဆီးသွားပြီးနောက်တေဆုံးခဲ့တဲ့အလုတ်တန်းတပ်ဖွဲ့ဆရာကိုစိုးနိုင်မြောက်ရီခရိုင်လေးကိကော်ဒေသမှာနနက်ကန်အင်အားစုတွေပေါ်ထိုးစစ်ဆင်နေတဲ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဥကောင်းမှာဒဏ်ရာရတေဆုံးခဲ့တဲ့ဖက်ဒရယ်သတင်းချန်နယ်အေဒါဆိုင်းဝင်းအောင်နဲ့ခုနန်းတုံချင်းသတင်းဌာနကပူတီရင်အပါဝင်အာနာသိမ့်ပြီးနောက်ပိုင်းတေဆုံးသူသတင်းမှာအနည်းဆုံး3ယောက်ရှိတယ်လို့လည်းပြောပါရယ်ပြင်းထန်ညှဉ်းပန်းနှိပ်စက်ခံရတဲ့သတင်းသမား9ယောက်ရှိခဲ့ပြီးတနည်းအတွင်းဖမ်းဆီးခံရသူသတင်းမီဒီယာသမား115ယောက်ရှိတဲ့အထက်က14ယောက်ဟာပြည်ထောင်စီရင်ခံခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။မတရားဖမ်းဆီးခံထားရတဲ့သတင်းမီဒီယာသမား59ယောက်ရှိနေစေဖြစ်တဲ့ကြောင့်ကမ္ဘာမှာတရုတ်နိုင်ငံပြည်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးဖြစ်နေလဲဖော်ပြထားတာပါ။ဖေဖော်ဝါရီလ1ရက်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးလပိုင်းအတွင်းမှာပဲလွတ်လပ်တဲ့သတင်းမီဒီယာတွေပိတ်ပင်ခံရလုံငန်းလိုက်စီရင်ထိန်းခံရအေးအေးယူခံရတာတွေရှိခဲ့ပြီးစုစုပေါင်းမီဒီယာ12ခုအပိတ်ခံရတယ်လို့လည်းပြောဆိုထားပါတယ်။အင်တာနက်သုံးစွဲမှုတွေပေါ်အခွန်တွန်းမြင်တာအပေါ်ဝင်ကန့်သက်တင်းကျပ်မှုအနည်းဆုံး2ခုရှိခဲ့ကြောင်းလည်းမှတ်တမ်းတင်ခဲ့တာပါ။ RSF ဖွဲ့ရဲ့ပြီးခဲ့တဲ့2021ခုနှစ်ကမ္ဘာတဝန်းဒေသလက်ခွေညွှန်ကိမှာတော့မြန်မာနိုင်ငံကနိုင်ငံပေါင်း180နဲ့အဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ။